ကချင်ပြည်နယ်မွန်းညင်းကရံဖားကံမြို့နယ်မှာဇန်နဝါရီလ၄ရက်နေ့ကတောက်ဆိုင်လုတ်ကွက်မိသားပုံအဟောင်းပြိုကျရာကနေရေမစေးတောက်ရှာဖွေသူအမျိုးသား၆ဦးတည်ဆုံးပြီးတဦးတန်ရရှိခဲ့ပါတယ်။အခုလိုမိသားပြိုကျမှုတွေဖြစ်နေတာလူတွေတည်ဆုံးမှုတွေရှိနေတာဟာတောင်မြတ်တူးဖော်တဲ့ကုမ္ပဏီတွေကတောင်မြတ်မီးဥပဒေရှင်းမှာပြဋ္ဌာန်းချက်တွေကိုလိုက်နာဖို့အားနည်းပြီးဒီကိစ္စဆက်စပ်အရေးယူဆောင်ရွက်မှုတွေကိုပြည်ထောင်စုအစိုးရကတာဝန်ယူကန့်တွဲဖို့လိုပါတယ်။ဒီနယ်အစိုးရအနေနဲ့ကတော့တင်ပြမှုတွေရှိပေမဲ့အခုလိုပြဿနာတွေဆက်ဖြစ်နေတဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှသာရွံ့နေနိုင်တယ်လို့ပြည်နယ်သွတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းတင်ဆက်မှအေးအေးမှကတင်ပြပို့ထားပါရဲ့ရှင
်ကချင်ပြည်နယ်ဖားကံမြို့နယ်ကရတနာမြေပေါ်မှာကျောက်စိမ့်တူဖော်တာတွေကျောက်စိမ့်ရှာဖွေမှုတွေလုပ်ရင်းနဲ့ရင်းရင်းကျောင်းမြတ်တူဖော်ရေးကုမ္ပဏီလုပ်ွက်ဟောင်းကရေမစေးကျောက်ရှာဖွေသူတွေဟာမြေသာပေါ်ဟောင်းတစ်ခုပြိုကျတဲ့အတွက်လူ၆ဦးသေဆုံးမှုဖြစ်ပေါ်ခဲ့တာပါဒီကမှုနဲ့ပတ်သက်လို့ဖားကံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးသာရှိလာဆိုင်ကတော့အခုလိုပြောပါတယ်
သူကတော့သူတို့6ဦးတော့ကြီးတယ်လို့ပြောတယ်6ဦးပေါ့နော်ဒါတို့ပုံထဲမှာလည်းတွေ့တယ်တစ်ပြန်သာလွင့်ဌာနကနေပြီးမှလည်းတွေ့တာပေါ့သူတို့လိုက်ပါ SN ကနေလည
်းလူ6ဦးသေဆုံးမှုနဲ့ပတ်သက်လို့မြန်မာအစိုးရပြန်ကြားရေးဌာနကလည်းအတည်ပြုထားတာပါအမှန်တော့မြန်မာနိုင်ငံမှာကျောင်းမြတ်ဥပဒေတွေကမြို့ဥပဒေရှင်းမှာဆိုရင်ကျောက်စိမ့်တူဖို့တဲ့ကုမ္ပဏီတွေလုတ်ခွက်ရထားတဲ့သူတွေနိုင်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူဖို့ရတယ်ဧရိယာလိုက်ဆက်ရန်နေရာအသုံးပြုရမယ့်အရေးအတွက်ဒီရေစာပုံကိုဘလောက်အမြင့်ထူပဲပုံရမယ်ဆိုတာတွေနဲ့မိုင်းနေခွဲတဲ့အခါမှာလည်းဘလောက်အတိုင်းတာပြီးပဲအသုံးပြုရမယ်ဆိုတာတွေရတနာတူဖို့ဝင်ရထားတဲ့ကုမ္ပဏီရဲ့လုတ်ခွက်တွေမှာလူတွေသုံးမှုတွေဖြစ်ခဲ့ရင်တာဝန်ယူရမယ့်အချက်လက်တွေလည်းပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာတွေကြောင့်အခုလိုမျိုးဖြစ်ရတယ်ဖြစ်ပေါ်ရတယ်လို့လည်းဆက်ပြောပြပါတယ်
အဲ့လိုတန်တားပြီးနဲ့သူတို့အဲ့မှာလုံနေတဲ့လူတွေကရင်းနှီးချိန်ကြီးတိုင်းတာချင်းချင်းခါတရာမှာပေါ့ပြီးတော်စုဟိုဆက်ဆိုင်ရအဖွဲ့တွေရောက်လာတော့မယ်ဆိုရင်သူတို့ရန်တရားထွက်ထားတယ်နောက်ပြီးသူတို့ပေါင်ရဲ့နေကြလုပ်ငန်းတွေကိုအဲ့ဒီချိန်ကာလမှာဆိုရင်ဆက်ဆိုင်ထားတာပေါ့နော်အဲ့လိုဆိုတဲ့ချိန်ကတော့လာရောက်သွားကြတဲ့လူတွေကလည်းအဲ့ဒီပုံမှာမှမြင်တွေ့ရတဲ့အတိုင်းတာလောက်ပေါ်မှာပဲသူတို့အနေနဲ့ကရှောက်ချက်ချစီးမှသူတို့ထောက်သွားတဲ့အနေအားမျိုးဖြစ်ဖြစ်အဆွဲတောက်လို့ပဲလို့သူတို့ကသုံးသပ်တယ်လေ
အခုလိုမျိုးမကြခဏမြေသာပုံပြကြပြီးလူတွေသုံးမှုတွေကုမ္ပဏီတွေကစိတ်ရန်နေရာတွေအလွန်ကျွံသုံးပြီးတူးဖော်နေမှုတွေကိုညှော့နှဲအောင်လုပ်ဖို့ကပြည်တော်စုအစိုးရကထိန်းချုပ်မှသာရနိုင်မယ်ဆိုပြီးဆက်ပြောပြပါတယ်
ပြည်တော်စုကလည်းသားလိုက်ကင်ကျွယ်နေတာဖြစ်တဲ့အတွက်ကြောင့်လို့အခုလိုမျိုးထိန်းချုပ်ဖို့အတွက်ကတော့ပြည်တော်စုအစိုးရအဖွဲ့မှသာပို့ပြီးမှတောင်းပြေစီတာပေါ့နော်တကယ်လည်းအမှန်တကယ်လည်းဆယ်လက်ရှိအနေထားမှာကကျွန်တော်လွတ်တော်ပါလက်ရှိရှိနေဆိုင်နေတာဒီလွတ်တော်ပါဘလောက်ပဲပြောပြောမီစုပင်တယ်ပြောပြောပေါ့နော်ဒါဒီဆက်ဆိုင်ရတာကနေဒီသာဆောင်ရွက်မှုဆိုင်ဆိုင်ရတယ်ကတော့ဒီနယ်အစိုးရအနေနဲ့ကတော့မလုပ်နိုင်တာတော့ဒါတို့အားလုံးအပြည့်ပဲဖြစ်တယ်ဒီအတွက်ကြောင့်လို့ပေါ်မှာကျွန်တော်ပြန်ဆက်ပြောမယ်ဆိုရင်တော့ဒါကြောင်စုကနေဒီမှာဒါပြီးတော့ဒီဥပဒေရှင်းဆိုတာကလည်းဒီကြောင်စုကနေမှသူတို့ပြန်ဆက်တဲ့ဥပဒေတွေဖြစ်တဲ့အတွက်ကြောင့်လို့ဒီဥစ္စာကိုပြီးကြောင်စုအစိုးရနေစအရှင်းကြောင်ပတ်တာနေပုံမှာဖြစ်နိုင်တယ်လို့ဒါဆိုတော့ပြည်တယ်လေအဲသွားမယ်ဆိုရင်တော့အခုလိုမျိုးပေါ့တုံတွေးရတဲ့အကြောင်းညာတွေကတော့မဲလာနိုင်တယ်လို့တွေးရတာပေါ့ဘာကြောင့်လဲဆိုတဲ့ချိန်ကျတော့အခုကရေစာစုပြည့်မှုဘိုင်းဆာဆိုင်ရာဆိုရင်လည်းသူတို့သတ်မှတ်ထားတာတွေရှိတယ်အဲဘလောက်အမြင့်ပြီဘလောက်ပဲပုံရမယ်အဲအမြင့်ပြီဒီထက်ကျော်လို့ရှိရင်မရဘူးဆိုတာဆိုတော့တော်တော်လေး SSD ကားတွေကတို့အနေနဲ့ကမြေကြီးတွေဖြစ်တဲ့နေရာမှာလဲသတ်မှတ်ထားတဲ့ကိုကျော်လွန်တယ်
။တချင်ပြည်နယ်ထဲမှာတောက်သိန်းတူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေသာပုံတွေပြိုကျမှုကြောင့်ဖားကန်ဒေတာမှာလူတွေသုံးမှုတွေကမကြခဏဆိုသလိုရှိနေပြီးတခါတည်းရန်မှာယာနဲ့ချီပျောက်ဆုံးမှုတွေရှိတယ်လို့တခါတည်းရန်မှာတော့ဒါပင်နဲ့ချီပြီးပျောက်ဆုံးသေဆုံးမှုတွေလည်းဖြစ်ပေါ်ကြရတာပါ။ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကကျောက်သိမ်းတူဖော်မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘောပေါင်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွတ်တော်ကစုံလမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အစိုးရဆက်ဆက်စီးကမ်းမဲ့ကျောက်သိမ်းတူဖော်မှုတွေကိုအစိုးရအသင့်အနေနဲ့စီးကမ်းတည်ကျက်မှုမလုပ်နိုင်ခင်မှာထိတောက်ဆန်းကျင်ထားဖို့ကိုလည်း Global Witness အပါအဝင်တဘောပေါင်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်။